of America in Burmese.
Mingala ba shin. VOA American tan Myanmar bhai season ye 2020 pye ne zon la 2 ye ne ingani minute khin season dwe ko myo ro Washington DC ka ni sa tin thau lwin ma bi. Line to meter 3240 48 to ka ni phan yu na sin nai ma de. Akhu yin song no thait tan yak thadin ni ko tin pyat ma ba.Jima Tengi Taipa. American Pirasu, Minnesota Pine, Minneapolis Muma, Luvu Yeta Powen to Ujang, Lume Muta to Ute Sunkiapina, Nangan to one dozen etchide Murima, Chownya Zetai Piembra, Sanapia Puedri, Pinirama, Sanapia Durego, Pansi Piuquevo, Tamradon et Tranga, Downsulai B, Pine Ocho Yimudri Ha, Pionyan Elu, Denil Anima, Pimian Tanda, Weban Lightbody.Tening Rininya Gasana Pia Boriga, Nin Jans was satin Kebi Mele, now by Maro, Sherry, the Cha Anna by Nune, Sana Pia Durija, Yoyan Sanka Pike Pide, now Maro, Sana Pia Durigo, Bobby Dinin Jacha, Kindwayame, Lu, American Tamraga, Pine Ocho Yimudrine, Video Yokangani, Loaded Sunu Buema Pio Sura Pipari.Pine Ocho Yimu, Miazu, Ha Pionyan Jow, Lurigo Pan, Sonsan Porto B, Tom Senet Chalayen, Damu, Nautam, Maduya Robu, Lu, Tamraga, Piosu Kevare, Washington DC Gat, Tamra Imburo Sheet, Lamale, Sanapia Gay Javare, American Muji de Chuma, Yeta Puekap, Nye Yo Bondui, Rava Jizan Rine, Sanapia Durigo, Pio Queke de Lube, Sanapia Du de Chugale, Yega Rigo Michu, Zizan Rigo, Pau Twin Luye, Kejavare, Shin.American Pirasuma, African American Lume Muta, Josh Flight, the Songayamu, Bo, Sana Piarago, Taukane, Sana Pia Poetry, Nangandagama, Bobau Nibi, American Tantamandui, Yonsaya, and Nidri Maba, Luru Suwebu, Season Dui Shirajao, Amsterdam, Sydney, Bamurane, the Chati Tadri Maba, Sana Pia Poetry, Three Tajabo, American Nangantai, Wunji Tanaka, Topian Tabari.Ninjan Swa Sana Piajabo, Jiwe Tabi Me, Take Dai Dream Huri Ne, a Champan Huri, a Chamey Pila Nainaja, American Soya Wundan Dui Ne, Nangan Dari, Sana Piade Niari Gu Sham Jin Jabo, Dri Tajabo, Netherland Sanya American Tan Yung Ne, Gonsi Wen Yunga, Biosu Tabari.Gula Damakaye, Jemhaye, Poesi Pite, WHO, Gaba Jemhaye, Poegine, Bubo Sawyamu, Samalopo, American Tamra, Tone Tranga, Sumpia, Lipi Mele, WHO, Begaro, American Sele, Bubo Sawyer Lude, Lu, WHO, Chieke, Tedros, Adhanom, Gabriyesuka, Piovari.
The U.S. government's and its people's contribution and generosity.
Kabadalwa Jemha Ye Etwe, American Soyane Bidure Ye, Sezu Nepao Mya Swa Ye Ye Yo Yo Te Wen Ludan Buri Ha, Ima Dhamma Mya Pya Labi, Di Etwe Jau Me, Kabadalwa Mya Bidu Jemha Ye Gandama, Tu Jare Epyam Le Dwe Po Sao Nange Bare, Da Jau Le WHO Nene, American Ne Selle Bubang Sangye Lure Lu Pyo Dwa Raba.Coronavirus Guset Pianamu Kanau Achi Nema, WHO Becca, a Piawa Sawyapo Piakwa De Lu, American Tamra Tranga Piosu B, Buba Sawyamu Jame Lu, Taujani Ma Piosu Raba. Guta Sewa Ramde Sabiago, now the Sintu Santa Mu Dreamaro, Yoga Lekana, they be my Pintande, COVID-19 Luna Dreama, Tiao Dutemu Duyare Lu, Sewa Santa Duriga, Daniel Anima Piosu like Buddy.Bongman Guta Muda Yayu Tade Luna Dwine Nashiye, Rande Sabia Siwane, Naye Guta Tade Luna Dwiha, Sete Yetta Gala Adwin, Dutemu, Chausanga Yagai Nunglau, Shide Ne Tago, Santa Muma Duya Jang, Siwa Tolote, Gilia Science Inska, Danila Nima, Jinyara Pipari.
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ညဝင်းရောက်ပါခင်ဗျာအင်္ဂါနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ MNDAA ကိုကန့် TNLA တအောင်ပလောင် AA ရခိုင်လက်နက်ကင်တပ်ဖွဲ့တွေကဇွန်လ1ရက်ကနေဩဂုတ်လ31ရက်နေ့ထိနောက်ထပ်3လတစ်ဖက်သက်အပြည့်ရအကြောင်းတင်င်းလာနေမှာခြေညပါတယ်အခုလိုအပြည့်ရကာလသက်တမ်းတိုးရတာဟာနိုင်ငံရေးရာတွဲဆောင်ဆွေးနွေးအဖြစ်ရှာနိုင်ဖို့မြန်မာတပ်မတော်နဲ့ညီနောင်သုံးဘွဲ့ကြားညီညာရေးလုပ်ငန်းစဉ်ချိုးမွေ့ထိရောက်စေဖို့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ပြီးပြည်တွင်းစစ်ချုပ်ငြင်းစေဖို့နဲ့ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးမှာအထောက်အကူဖြစ်စေဖို့အတွက်ဖြစ်တယ်လို့သူတို့ရဲ့ကြေညာချက်မှာပြောပါတယ်ဒီညီနောင်မဟာမိတ်သုံးဘွဲ့ကတစ်ဖက်သက်အပြည့်ရကြေညာတာဟာအခုပါနဲ့ဆို6ကြိမ်မြောက်ဖြစ်ပါတယ်မြန်မာတပ်မတော်ဘက်ကလည်းမေလဇန်ကနေဩဂုတ်လကုန်ထိအပြည့်ရထားမယ်လို့ကြေညာထားပါတယ်ဒါပေမဲ့တကယ်လက်တွေ့မှာရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာပါအခုလိုတစ်ဖက်သက်အပြည့်ရကလန်းချက်ကိုမြန်မာတပ်မတော်ဘက်ကအပြည့်သဘောဆောင်တဲ့တုတ်ပြန်မှုမျိုးမလုပ်ပဲတိုင်းသားဒေသတွေမှာဆက်ပြီးထိုးစစ်ဆင်နေမယ်ဆိုရင်ညီတော်မဟာမိတ်သုံးဘွဲ့ကလည်းလက်တုတ်ပြန်သွားမှာဖြစ်တယ်လို့ကြေညာချက်မှာသတိပေးပါတယ်ဒီကမ္ဘာလုံးမှာကိုဗစ်ကပ်ရောဂါဖြစ်နေတာမို့လက်နက်ကင်အဖွဲ့တွေကြားစီးရီးပဋိပက္ခကိုရပ်ထားဖို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကမြစ်တာရက်ခံထားပြီမယ်လဲမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကင်အဖွဲ့တွေဟာလက်တွေ့မပါတဲ့တစ်ဖက်သက်အပြည့်ရကြေညာချက်တွေကိုအပြန်အလှန်ထုတ်ပြန်နေကြတယ်လို့နိုင်ငံရေးအကြက်ခတ်တွေကဝေဖန်နေကြပါတယ်ခင်ဗျာတရုတ်နိုင်ငံမှာ1989တုန်းကဖြစ်ခဲ့တဲ့ TNMN Democracy တောင်းဆိုဆန္ဒပြပွဲအတွင်းအကြမ်းဖက်နှိမ်နင်းခံရလို့တေဆုံးသွားရသူတွေကိုဂုံးပြုတဲ့ဖျောင်းနိုင်ထွန်းဆူတောင်းပွဲကိုဟောင်ကောင်မှာနှစ်စဉ်ကျင်းပလေးရှိပေမဲ့ဒီနှစ်မှာတော့အဲ့ဒီပွဲကိုကျင်းပခွင့်ပိတ်ပင်လိုက်ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ကတင်းနှင်းလာနေမှာကြေညာပါတယ်ဟောင်ကောင်မှာဒီလိုဆူတောင်းပွဲလုပ်လာတာအနှစ်30ရှိလာပါပြီကာယောဂကာလအတွင်းဒီလိုဆူတောင်းပွဲလုပ်ရင်ပြည်သူတွေယောဂကူးစက်နိုင်တယ်လို့အကြောင်းပြပြီးပိတ်ပင်လိုက်တာပါဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ကယောဂါထင်းချုပ်ရေးအဖြစ်လူစုလူဝေးမလုပ်ကြဖို့တားမြစ်ချက်ကိုဇွန်လ4ရက်နေ့ထိတိုးမြှင့်သတ်မှတ်ထားပါတယ်။ဒါကြောင့်ဟောင်ကောင်ပြည်သူတွေအနေနဲ့တီးတန့်လူစုခွဲပြီးကျင်းပကြဖို့မိမိတို့နေအိမ်တွေကပဲဖျောင်းနိုင်ထွန်းဆူတောင်းကြဖို့နဲ့ဇွန်လ4ရက်နေ့ကြာသာပတေးညနေပိုင်းအွန်လိုင်းမှာတွဲဆောင်ဆူတောင်းပွဲလုပ်သွားဖို့ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတိုက်တွန်းထားပါတယ်။တရုတ်နိုင်ငံကဟောင်ကောင်အပေါ်အမျိုးသားလူညွန့်ရင်းဆိုင်ရာဥပဒေချမှတ်ဖို့ပြင်ဆင်နေခြင်းမှာဒီလိုလှုပ်ရှားမှုတွေကိုပိတ်ပင်လာနိုင်တဲ့အတွက်အောင်မေးပွဲအခမ်းအနားကျင်းပခွင့်ဒီနှစ်မှာနောက်ဆုံးဖြစ်သွားနိုင်တဲ့အပေါ်စိုးရိမ်မိကြောင်းဒီမိုကရေစီလှုပ်ရှားမှုပူးပေါင်းအဖွဲ့ရဲ့ပြောခွင့်ရ Richard Shaw က VOA ကိုပြောပါရယ်ခင်ဗျာအင်အားကြီးနိုင်ငံတွေရဲ့စည်ရေးလေ့ကျင့်မှုကိုကမ္ဘောဒီးယားနိုင်ငံတွင်မှလာလို့ကြပါလို့ဝန်ကြီးချုပ်ဟွန်ဆန်ကတင်းနှလာနေမှာဖိတ်ခေါ်လိုက်ပါတယ်နိုင်ငံတွင်တင်းမောကြီးတွေစိုက်ကပ်နိုင်မဲ့စိတ်ကမ်းတစ်ခုတည်ဆောက်ဖို့ရှိနေခြင်းကမ္ဘောဒီးယားစစ်တပ်ရဲ့လေ့ကျင့်ရေးစင်တာကိုနေရာရွှေ့ပြောင်းဖို့နိုင်ငံတကာစီကငွေကြေးတောင်းခံထားခြင်းမှာအခုလိုပြောဆိုလိုက်တာပါကမ္ဘောဒီးယားကန်ယူဒါမြို့တီယာနော့ဗီလ်မှာရှိတဲ့ရီယမ်ယီဒတ်စခန်းမှာတရုတ်စစ်သင်္ဘောတွေလာရောက်စိုက်ကပ်ပြီးအဲ့ဒီစခန်းမှာလက်နက်တူလောင်နိုင်ဖို့တရုတ်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားအကြမ်းမြင်သဘောတူထားပြီးသားဖြစ်တယ်လို့ Wall Street Journal ကမနစ်ကရေးပါတယ်ဒါပေမဲ့ဒီသတင်းကိုဟွန်ဆန်ကငြင်းဆန်ပြီးနိုင်ငံသားစစ်တပ်တစ်ခုကသူတို့နိုင်ငံမျိုးပေါ်မှာအခြေစိုက်ခွင့်မရှိဘူးဆိုတဲ့ကမ္ဘောဒီးယားဖွဲ့စည်းပုံဥပဒေပါအချက်ကိုထောက်ပြပြောပါတယ်အမေရိကန်ပြင်သစ်ဂျပန်တရုတ်ဘယ်နိုင်ငံကမဆိုငွေကြေးထောက်ပံ့ကူညီရမယ်ဆိုရင်ဘယ်နိုင်ငံကိုမဆိုဖိတ်ခေါ်ပါတယ်လို့ဟွန်ဆန်းကထပ်လောင်းပြောပါတယ်။မလေးရှားနိုင်ငံဟာကိုဗစ်ကပ်ရောဂါကိုတိုက်ဖျက်နေရတဲ့တစ်ချိန်တည်းမှာပဲနိုင်ငံတွင်းနိုင်ငံရေးပြဿနာတွေနဲ့ရင်ဆိုင်နေရသလိုစီးပွားရေးထိခိုက်ကြဆင်းလာမှုကြောင့်အကြက်အတဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။အစိုးရအဖွဲ့ဝင်တဦးစီမှာကိုဗစ်ရောဂါကူးစက်နေတာကြောင့်ဝန်ကြီးချုပ်မူရီဒင်ညာစင်းကိုတိုင်လည်းနှစ်ပတ်ကြာကွာရန်တင်းဝင်နေရခြင်းမှာမကြုံစဘူးသူ့ကိုယာဒူးကနေဖယ်ရှားဖို့လုပ်တဲ့ပြန်ပက်တွေပေါ်လာတာပါသုံးလတာဝန်ကြီးချုပ်တက်တန်းအတွင်းညာစင်းရဲ့အလုပ်ငန်းတော်တော်များများဟာကိုဗစ်ရောဂါတက်ဖြစ်ရေးနဲ့သာအချိန်ကုန်နေရတာကြောင့်နိုင်ငံရေးပြန်ပက်တွေကိုပြန်ပြီးထိန်းချုပ်ဖို့ကြိုးစားနေရပါတယ်တစ်ဖက်မှာရမဒန်ဥပုလ္လကာလအတွင်းပြည်သူတွေကလည်းခရီးသွားလာခွင့်တားမြစ်ချက်တွေကိုမလိုက်နာပဲချိုးပေါက်ခဲ့တာကြောင့်မလေးရှားမှာကိုဗစ်ရောဂါကူးစက်မှုကနေ့စဉ်ရာဂဏန်းထိတိုးလာနေတာဟာသူ့အတွက်စိန်ခေါ်မှုဖြစ်ပါတယ်။ဒီတော်တွင်ကမ္ဘာရေနံစည်းကျဆင်းမှုကြောင့်မလေးရှားရေနံကရတဲ့ဝင်ငွေကျဆင်းလာပြီးစီးပွားရေးမှလည်းထိခိုက်လာနေရပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ခင်း VO ရဲ့သတင်းတွေကိုမတ်တင်ကြီးထိုက်နေတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ။
ကိုဗစ်လူနာအသစ်တွေထဲမှာပြည်တော်ပြန်တွေသာတိုးလာနေပေမဲ့လို့ခီးသွားရာဇဝယ်မရှိသလိုလူနာနဲ့ဆက်ဆက်နေသူလည်းမဟုတ်တဲ့ပြည်ရင်းကူးစက်ခံရသူမတွေ့တော့တာနှစ်ပတ်ရှိလာပါပြီ။ဒီနှစ်ပတ်တာကာလအတွင်းမှာပြည်ရင်းနဲ့ကူးစက်ခံရသူမရှိတာဟာကိုဗစ်ရောဂါနဲ့ပတ်သက်လို့စိတ်ချရတဲ့အခြေအနေမှာရှိနေပြီလားဆိုတာကိုတင်ဆက်ပေးပါမယ်ကျွန်မအဆူဆူပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စွန်လ၁ရက်ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာဓာတ်ခွဲတီးပြူလူနာပေါင်း228ဦးအထိရှိပြီးတော့အဲ့ဒီတွေကယောဂပျောက်ကင်းသူ138ဦးနဲ့သေဆုံးသူ6ဦးရှိထားပါတယ်။ဝင်ကြီးဌာနရဲ့ထုတ်ပြန်ထားတဲ့စီးရင်တွေအရဆိုပြီးခဲ့တဲ့မေလ18ရက်နေ့မှာဓာတ်ခွဲတီးပြူခဲ့တဲ့စောင့်ကြည့်လူနာနံပါတ် 183 ဟာပြည်ရင်းကူးစက်ခံရသူတွေကတွေ့ရှိတာနောက်ဆုံးဖြစ်ပြီးဒါဟာနှစ်ပတ်တာကာလအထိရှိသွားပြီဖြစ်ပါတယ်။အခုလိုခီးသွွားရာဇဝယ်မရှိဘဲပြည်ရင်းမှာပဲကူးစက်မှုမတွေ့ရတာ14ရက်တာကြာပြီဖြစ်တဲ့အခြေအနေဟာယောဂကူးစက်ခံရမှုစိတ်ချရတဲ့အနေအထားမဟုတ်သေးဘူးလို့ကျမရင်းနဲ့အကစားဝင်ကြီးဌာနကညွှန်ကြားမှုဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်စိတ်ချရတဲ့နေသာတော့ရောက်တယ်လို့ပြောလို့မရပါဘူးကျွန်တော်ကဘာပဲဖြစ်ဖြစ်ဖန်နိုင်ရောကျွန်တော်မြင်နေရတဲ့နေသာဒါပေမဲ့ဖန်နိုင်မြင်ရပေမဲ့လည်းကျွန်တော်ကတစ်ခါမှလည်း challenge ဖြစ်စီရပါမယ်
ပြည်ရင်းကူးစက်ခံရမှုနောက်ဆုံးတွေ့ရှိထားတဲ့လူနာနံပါတ် 183 အပြီးနောက်ထပ်တွေ့ရှိခဲ့တဲ့လူနာသစ်45ဦးကတော့အီတလီ UAE နဲ့မလေးရှားအပါအဝင်အိန္ဒိယကနေပြန်လာကြသူတွေကတွေ့ရှိတာဖြစ်ပါတယ်။အခုလိုပြည်တော်ပြန်တွေကနေဒီယောဂပါလာနိုင်တာကိုအစကတည်းကကြိုတင်ခံမှန်းမိသားဖြစ်လို့သူတို့ကိုသတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သက်တာအပါအဝင်ဓာတ်ခွဲနမူနာရယူပြီးစစ်ဆေးနိုင်မှုကိုပါကြိုတင်ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ပြည်ရင်းမှာကူးစက်ခံရတာကိုကာကွယ်နိုင်မှုအခုနှစ်ပတ်တာကာလကနေဆက်ပြီးထိန်းသိမ်းထားနိုင်မှုကပြည်သူတွေရဲ့လိုက်နာမှုကအဓိကဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကဆက်ပြောပါတယ်
။တလတော့မှုတလခွေပေါ့နော်။အဲ့အတွင်းမှာ case တွေထပ်ပြီးတော့မထွက်လာတော့ဘူး။ဒါကတော့ဒီယောဂလက္ခဏာမပြဘဲကူးစက်တဲ့သူတွေအနေနဲ့လည်းတော့ရောကြသွားပြီ။ဟုတ်ကဲ့နော်။ဒါပေမဲ့ဒီကြားထဲမှာကတော့ local case ပေါ်လာတယ်။ contact လည်းမရှိဘူးဆိုပေါ့နော်။ဒါဆိုတော့ဒါအထူးလေးနဲ့ထားပြီးတော့ contact တွေနဲ့နိုင်ရမယ့် case ဖြစ်ပေါ့နော်။
ကူးစက်နှုံနဲ့သေဆုံးနှုံတိုးနေတဲ့နိုင်ငံတွေရဲ့အတွေ့အကြုံကိုလေ့လာရမယ်ဆိုရင်ဒီကတ်ယောဂါဟာကူးစက်ခံရသူလုံးဝပျောက်ကင်းသွားပေမဲ့လည်းတစ်ခါထပ်ပြီးတော့ယောဂါဖြစ်ပွားတာတွေ့ရလို့ကာဝယ်ဆေးထွက်မလာခဲ့အချိန်အထိပြည်သူတွေအနေနဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့သတိပေးထားပါတယ်။ဒီကနေ့ဇွန်လ၁ရက်နေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေပြည်တော်213ဦးကလူပေါင်း62သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်သေဆုံးသူ 3,900 ကျော်အထိရှိထားပြီးယောဂပျောက်ကင်းလာသူအရေအတွက်ဟာလည်း 28 သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
2020မှာကျင်းပပိုရထားတဲ့အထွေထွေရေကောက်ပွဲမှာမဲပေးခွင့်ရှိတဲ့ပြည်သူတိုင်းမဲပေးခွင့်ရဖို့စီစဉ်ထားတယ်လို့ကော်မရှင်ဘက်ကပြောဆိုလိုက်ပါတယ်။ခုချိန်ထိရေကောက်ပွဲအတွက်ဘယ်လိုပြင်ဆင်ထားလဲပြင်ဆင်မှုတွေကဘာတွေလဲဆိုတာတိတိကျကျဖော်ထုတ်ပြောဆိုတာမရှိခဲ့တဲ့အပေါ်မှာတော့ပါတီတွေနဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ကြတဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတာကိုကြေညာပေးပါမယ်။ကျွန်မမိခါပါ။ပြီးခဲ့တဲ့ဇွန်လ၁ရက်နေ့ကကျင်းပခဲ့တဲ့အမျိုးသားလွှတ်တော်မှာကော်မရှင်ဘက်ကလာမယ့်2020အထွေထွေရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့ပြည်သူတွေမဲပေးခွင့်ရဖို့ကော်မရှင်ဘက်ကပြင်ဆင်ထားမှုနဲ့ပတ်သက်ပြီးအမေ့မြန်းတဲ့အပေါ်ကော်မရှင်အဖွဲ့ဝင်ဦးမြင့်အောင်ကအခုလိုဖြေကြားခဲ့ပါတယ်
။2020ပြည့်နှစ်မလချီပြုစုပြီးအခြေခံမဲဆန္ဒရှင်ဆင်းမှာ38သန်းကျော်ဖြစ်ပါတယ်။ပြည်တွင်းရွှေပြောင်းလုပ်သားများတိုက်ပွဲဆောင်ပြည်သူများနဲ့အစိုးရ၏ခွင့်ပြုချက်ဖြင့်နိုင်ငံပြင်ပမှတွားရောက်လုပ်ကင်နေသူများအားလုံးပါဝင်နှံ့ရက်အတွက်စီစစ်ဆောင်ရွက်လျက်ရှိပါတယ်။တပ်မတော်သားများနဲ့အတူနေအိမ်တော်စုဝင်များအခြေခံမဲဆင်းမှာထည့်သွင်းရန်ကြံရှိနေပါသေးတယ်။
လာမယ့်နိုဝင်ဘာလမှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ရဲ့အဖြေကဒီထက်ပိုပြည့်စုံသင့်တယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။လက်ရှိအချိန်ထိကော်မရှင်ဘက်ကရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျကိုတော့ထုတ်ပြန်ကြေညာထားခြင်းရှိသေးပါဘူး။လက်တလောကူးစက်ပြန့်နှံ့လွယ်တဲ့ COVID-19 ကူးစက်မှုမရှိအောင်လူစုလူဝေးမလုံဆောင်ဖို့အစိုးရဘက်ကတားမြစ်ထားသလိုလက်ရှိအချိန်ထိယောဂါကူးစက်မှုကလည်းရှိနေသေးတဲ့အပေါ်မှာရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့မေးခွန်းတွေနဲ့စိုးရိမ်မှုတွေရှိနေကြတာပါ။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးအေးကျော်ကတော့ကော်မရှင်လှုပ်ဆောင်ချက်တွေကိုအားမရဘူးလို့ဆိုလိုက်ပါတယ
်။နိုင်ငံရေးပါတီတွေကတော့အားရမှုမရှိပါဘူးဒီကော်မရှင်ကို။ကြည့်ရွေးကောက်ပွဲကျင်းပမယ်ဆိုရင်လည်းဒီနိုင်ငံရေးပါတီတွေကတောင်ဝါရှိကောင်းဆောင်တွေနဲ့ဖိုက်ပြီးတော့ဒီကော်မရှင်နဲ့ညှိနှိုင်းပြီးမှဒီအချိန်ကြီးသတ်မှတ်တာတို့ပါရညာတို့ဖြစ်သင့်ရှင်တာပေါ့နော်။
နိုင်ငံရေးပါတီတွေဘက်ကဒီလိုအချိန်မှာပါတီကိုစားပြုကိုယ်စားလှယ်လောင်းရွေးဖို့ပ ါတီကိုယ်စားလှယ်လောင်းတွေကိုပါတီဆိုင်ရာနဲ့ကိုယ်စားလှယ်ဆိုင်ရာမူဝါဒရေးရာလမ်းညွှန်ဖို့အတွက်လှုပ်ဆောင်ရမှာရှိနေပါတယ်။ဒီလိုလှုပ်ဆောင်တာမှာယောဂပိုးမကူဆက်အောင်တတ်မှတ်ချက်တွေလိုက်နာဖို့ခက်တာ။ယောဂကူဆက်တာမပြောက်သေးချိန်မို့ထိုက်တင့်တဲ့လောက်မဲဆွယ်စည်းရုံးနိုင်ဖို့ခက်ခဲတာတွေကြုံရရင်အင်အားနည်းနေတဲ့တိုင်းရင်းသားပါတီတွေအောင်နိုင်ရေးအပေါ်တက်ရောက်မှုဖြစ်လာမှာစိုးရိမ်နေကြပါတယ်။ဒီလိုအချိန်တွေမှာကော်မရှင်နဲ့ပါတီတွေဘက်ကအသေးစိတ်ဆွေးနွေးလိုကြတာပါ။လက်ရှိအာဏာရ NLD ပါတီဘက်ကတော့ကော်မရှင်ရဲ့လှုပ်ဆောင်ချက်ပေါ်မှာမှတ်ချက်ပေးဖို့ညှဉ်းဆန်းသွားခဲ့ပါတယ်
။ခုနမေးတာထဲမှာပါတယ်။ဒီရွေးကောက်ပွဲလုပ်မယ်ဆိုရင်ကော်မရှင်ကအလားဒီရွေးကောက်ပွဲဝင်မဲ့ပါတီများနဲ့ညီလိုက်တိုင်ပင်မှုရှိသလားဆိုတာအဲ့ဒါတော့ကျွန်တော်အခုတက်ကြည့်တော့ဘာမှမကြားသေးပါဘူး။မကြားသေးဘူး။အဲ့ဒီအတွက်လည်းကျွန်တော်တခြား comment စိတ်မပေးချင်ဘူး။ကော်မရှင်ကသူ့ဆုံးဖြတ်ချက်နဲ့သူလေသူ့တိုင်ပင်နဲ့သူလုပ်နေတဲ့အတွက်ကြောင့်ဒါတစ်ချိန်ချိန်မှာလည်းဒီလိုအကြံဉာဏ်ပေးသလိုလည်းဖြစ်ချင်းဖြစ်လာနိုင်တာပေါ့
ပါတီပြန်ကြားရေးတာဝန်ခံမုံရအောင်ရှင်ပြောဆိုခဲ့တာပါရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ I'm Base အဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ကော်မရှင်အနေနဲ့တရားမျှတတဲ့စစ်မှန်တဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့နဲ့ဆွဆွဲမှုတွေမကြုံရဖို့အတွက်ဆိုရင်ကော်မရှင်လှုပ်ဆောင်မှုတွေကိုပွင့်ပွင့်လင်းလင်းခြားပြပေးဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ်
COVID-19 ကာလမှာလုပ်မဲ့ရွေးကောက်ပွဲရဲ့ပြင်ဆင်မှုမျိုးကတာမန်အချိန်မှာလုပ်တဲ့ရွေးကောက်ပွဲပြင်ဆင်မှုမျိုးနဲ့တူမှာမဟုတ်ဘူး။ပါတီတစ်ခုချင်းစီမှာမတူညီတဲ့သဘောထားတွေရှိရဲ့။အဲ့ဒါတွေကိုဟိုနားထောင်ပြီးတော့မှအကောင်းဆုံးဘယ်လိုအဖြေရှာမလဲဆိုတာလုပ်ဖို့လိုတာ။ဆိုတော့ COVID-19 ကာလမှာလုပ်တဲ့ရွေးကောက်ပွဲဟာနိုင်ငံရေးပါတီတွေအရင်တော့ကလုပ်ခဲ့တဲ့လိုမျိုးတင်းတိကျပ်ပြီးအခွင့်အရေးရချင်မှရမှာပေါ့။ဟိုဘယ်အခွင့်အရေးတွေလိုရနိုင်တယ်၊ဘယ်ဟာတွေကလုပ်လို့မရဘူးဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနေကော်မရှင်နဲ့သဘောတူညီရယူမှလုပ်တာပိုကောင်းတယ်။
ကော်မရှင်ရဲ့ထုတ်ပြန်ချက်အရလာမယ့်2020ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူအရေအတွက်ဟာ38တန်းရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဒီထဲမှာတက်မတော်သားမိသားစုဝင်တွေနဲ့ပြပရောက်နိုင်ငံသားတွေမပါဝင်သေးပါဘူး။မပုံတင်ထားတဲ့နိုင်ငံရေးပါတီ100နီးပါးရှိနေပြီးလာမယ့်2020မှာအသုံးပြုမဲ့မဲလက်မှတ်အရာဟာအဖြူရောင်ဖြစ်တယ်လို့ကော်မရှင်ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ရွေးကောက်ပွဲဝင်ရွေးကမဲ့ NLD ပါတီကိုဆက်လက်လောင်းအမိစည်းင်းတွေဇွန်လတွေမှာပြေးပို့ရမယ်လို့ NLD ပါတီရဲ့ဗဟိုတောင်ရှိသူတွေကပြောဆိုရမှာဘလို့စံနှုန်းတွေထားပြီးကိုဆက်လက်တွေကိုရွေးမလဲမေးမြန်းထားတာကိုတင်ဆက်ပေးပါမယ်ကျွန်တော်ကတော့ဇော်ထပ်ပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာထားတယ်လို့လာမယ့်2020ရွေးကောက်ပွဲအတွက်ကိုဆက်လက်လောင်းအမိတွေဇွန်လတွေအပြီးပြေးပို့ရမယ်လို့အောက်ခြေပါတီခွဲတွေကိုအသိပေးလိုက်ပါတယ်ပြခဲ့တဲ့လွှတ်တော်တက်တန်းအတွင်းလုံဆောင်မှုတွေမချိနှက်တာယူရှိလို့ဗဟုကိုအတိုင်ခံထားရတဲ့ကိုယ်စားလှယ်လောင်းတွေရှိနေပါတယ်။ပြခဲ့တဲ့2015တုန်းကလည်းအမျိုးသမီးနဲ့လူငယ်တွေပြီးတော့ပါတီအပေါ်သက်စာဆောင်ပီသူတွေကိုအဓိကထားကိုယ်စားလှယ်တွေကိုရွေးချယ်ခဲ့တယ်လို့ပါတီတောင်ရှိသူတွေကပြောပြခဲ့တာမို့အခုတစ်ခေါက်ကိုယ်စားလှယ်တွေကိုဘယ်လိုရွေးချယ်မလဲအများကစိတ်ဝင်စားနေကြတာပါ။NLD ပြန်ကြားရေးကော်မတီအတွင်းရေးမှူးဖြစ်တဲ့မုံရွာဦးအောင်ရှင်ကပါတီအနေနဲ့ပြီးခဲ့တဲ့တက်တန်းအပေါ်မူတည်ပြီးစဉ်းစားသုံးသပ်သွားမယ်လို့ VOA ကိုတုံ့ပြန်ပါတယ
်။ရင်းတော့သက်တော်ကိုယ်စားလှယ်တွေနဲ့အလုပ်လုပ်သလားမလုပ်ဘူးလားဆိုတာကိုအကူကနေပြီးတော့သက်တော်ကိုယ်စားလှယ်တွေကိုစာပို့ဦးတယ်။အတလားတည်းအစီအစဉ်စာတင်ရမယ်။အဲဒီစီမံစာကိုဒီသက်ဆိုင်ရာမြို့နယ်ကတရှင်ပို့ရမယ်ဆိုပြီးတော့အခုနောက်ပိုင်းတော့ကျွန်တော်စီတော့ကတော့တိတ်ပြီးတော့မပေးကြတော့ဘူးဗျာ။ဒီကိုယ်စားလှယ်တွေလုံးလုံးသလားမလုပ်ဘူးလားဆိုတာကိုအဲ့ဒီခုထကြီးစီရနေချောင်းနဲ့စာတွေပေါ်မှာအသုံးသပ်ပြီးတော့ရွေးချယ်နေတယ်လို့လည်းသိပါတယ
်မေလ31မှာ NLD ပါတီဗဟိုကော်မတီအစည်းအဝေးကိုနေပြီးတော့စီပင်ရိတ်တာမှာပြုလုပ်ခဲ့ပြီးအဲ့ဒီအစည်းအဝေးမှာပါတီဒုဥက္ကဋ္ဌနဲ့မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ကကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့အချိန်ကြပြီလို့ပြောဆိုခဲ့တာပါပါတီစည်းကမ်းမလိုက်နိုင်တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရရန်ကြီးရဲမှာပါဝင်နေတဲ့ဝန်ကြီးချုပ်တွေကိုလည်းအရေးယူခဲ့ရရှိတယ်လို့မေလ31မှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုလည်းပါတီဗဟိုအစည်းအဝေးကနေဒေါက်တာစောမြင့်မောင်ကသတိပေးခဲ့ပါတယ်
။ပါတီစည်းကမ်းနဲ့သတိပေးတာဝန်ကြီးချုပ်တွေအားလုံးကိုအိုင်းနယ်ပြည်နယ်မှာဟိုကချမှတ်ထားတဲ့စည်းကမ်းချက်တွေလိုက်နာဆောင်ရွက်ကြအောင်ကျွန်တော်တို့ဒီ COVID-19 ကာလဟာကျွန်တော်ပြည်သူတွေကဝိုင်းဝန်းပြီးတော့ကုညီပြီးတော့လိုက်နာဆောင်ရွက်လို့ကျွန်တော်တို့အောင်မြင်နေတာ
ပါတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တမဒဝင်းမြင့်တို့လာမယ့်ရွေးကောက်ပွဲမှာဝင်ရွေးခံသွားမှာပါ။ကျမ်းမာရေးကြောင့်ထိုင်းကိုစီးသွားကူတဲ့ NLD ပါတီဒုဥက္ကဋ္ဌနှင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတော့ပါတီတောင်းပေးတဲ့အပေါ်မှာမူတည်နေရလို့မုံရဦးအောင်ရှင်ကပြောပါတယ်။ NLD အတွင်းရေးမှူးတင့်တဲ့နှစ်ဖြစ်တဲ့ဦးညာဝင်းဦးဟန်တာမြင့်တို့ကတော့ဝင်ရွေးခံမှာမဟုတ်ပါဘူး။ အတွင်းမှုသုံးဒေါက်တာအောင်မွန်းညိုပါဝင်ဗဟုကော်မတီဝင်အများစုကဝင်ပြိုင်သွားဖို့ရှိနေပါတယ်။2015ရွေးကောက်ပွဲကိုနိုဝင်ဘာ8ရက်မှာကျင်းပခဲ့ပြီးနိုင်ငံရေးပါတီ97ပါတီဝင်ပြိုင်ခဲ့ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်အချက်အလက်အတိုင်းဆိုရင်လက်ရှိဒီဇယ်နိုင်ငံရေးပါတီ98ခုရှိပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေပေးပို့ခဲ့တာပါ။
အစိုးရတပ်မတော်နဲ့ TNLA ကတအံပလောင်တပ်ဖွဲ့အကြားရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ဒီကနေ့နောက်ဆုံးရရှိတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းကော့ခိုင်နယ်နံပါတ်ကာအကြားကနန်းကုတ်ရွာမှာတောက်ကြနေက TNLA ကတပ်မတော်ရင်တန်းကိုတိုက်ခိုက်ခဲ့တဲ့နောက်ပြည်မြန်မာနယ်စပ်ကုံတွယ်ရေးလမ်းဟာယာယီပြတ်တောက်ခဲ့ပါတဲ့။နှစ်ဖက်အကြားတိုက်ပွဲတွေဟာတင်းတင်းကြပ်ကြပ်နေမှာဆက်လက်ဖြစ်ပွားခဲ့ပေမဲ့ဒီကနေ့မှာတော့ငြိမ်သက်နေကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတဲ့
။ဒီနေ့ကဘာမှလည်းတော်မဖြစ်ဘူး။အမလီကတော့ဘယ်မှမရဖြစ်တယ်။ဒီမမရဆိုတော့ဒီနံပါတ်နားမှာဖြစ်တယ်။ဘုံခေမျိုးနံပါတ်ကြီးရအထက်နားမှာလည်းဖြစ်တယ်။အမအဲ့ဒါမနေ့6မှခွဲကြည့်တော့ဘာမှမဖြစ်ဘူး။ဆက်လိုက်ခွဲဆက်ကနေဘာကြည့်လို့ဖြစ်တယ်။ကြီးရကဆိုရင်ဘောဖောင်းပေါ့။ဒီပေါ်ရဲ့အမရှိတာကိုဒီကတော့ကသူစစ်စစ်ပြောတော့တော်တော်ဟာပြီးဖြစ်သွားတယ်။
နောက်တနေရာကတော့နန်းအွန်ရွာအနီးကဖြတ်သွားတဲ့ TNLA အဖွဲ့နဲ့အစိုးရတပ်မတော်အကြားဖြစ်ပွားတာလို့ပြောပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းတင်းငွေနေကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီး TNLA တက်ဆွေးထားတဲ့နေရာကိုသိမ်းပိုက်ခဲ့ကြောင်း VOA ကိုပြောပါတယ်
။ TNLA အဖွဲ့နဲ့ကတော့ကျွန်တော်မနေ့ကကြီးကတော့နန်းဖက်တာဘက်မှကျွန်တော်ဖြစ်သွားကြတာရှိတယ်။နတ်ပကမာရှိတဲ့နတ်အွန်ပါရဲ့အနောက်ရောက်တဲ့နေရာလောက်မှာသူတို့ဖြစ်သွားတိုက်ပွဲဖြစ်သွားကြတာဖြစ်ပါလား။ဒီဘက်ကတော့ဒီကတည်းကအရှိန်ရှိတယ်။သူတို့တပ်ဆွဲထားတဲ့နေရာတစ်ခုတော့ခက်တပ်ဆွဲထားတဲ့နေရာတစ်ခုတော့အပြင်ပိုင်းမှာရပါတယ်။
တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲဟာအဓိကနယ်စပ်ကုံတွယ်ရေးလမ်းဖြစ်တဲ့ပြည်တော်စုလမ်းမကြီးရဲ့အတွင်းပိုင်းမှာဖြစ်ပွားတာကြောင့်လာရှုံးနဲ့မူဆဲအကြားမှာကားအသွားအလာတွေရပ်ဆိုင်းတာမရှိကြောင်းနဲ့ဒီနေ့လည်းပုံမှန်သွားလာနေကြောင်းနန်းဖက်ကာကဒေသခံတအူးကပြောပါတယ်
။ဟုတ်ပါမှာပါခင်ဗျာ။အမနေ့ကလည်းပုံမှန်ပါခင်ဗျာ။ဟိုသူတို့ကဟိုလမ်းရဲ့ဟိုနည်းနည်းခက်ဝဲဝဲမှာဖြစ်တာဆိုတော့ကျွန်တော်လမ်းကိုတော့လာမကြည့်ပါဘူးဗျာ။
လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရတပ်မတော်ကရော TNLA အပါအဝင်ဖြစ်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကပါအပြစ်ရဲ့ကြောင့်ကြီးညာထားချိန်မှာဖြစ်ပွားခဲ့တာပါမေလ31ရက်နေ့မှာတော့ညီနောင်မဟာမိတ်အဖွဲ့တွေဘက်ကကြီးညာထားတဲ့အပြစ်ရဲ့တက်တန်းဟာကုံဆုံးသွားခဲ့ပြီးတပ်မတော်ရဲ့အပြစ်ရဲ့ကြီးညာချက်ကတော့ဩဂုတ်လကုန်မှကုံဆုံးမှာဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ဆိုင်းရမနေဆက်ထိုင်းမြောက်ပိုင်းမှာစိတ်ကြွစီပြတန်း30လောက်နဲ့ဝိရမောင်ကိုသမားတူအသေးဖမ်းမိတဲ့တရင်ကိုပြောပြပါမယ်။ကျမအေးမှာပါ။ COVID-19 အရေးပေါ်ကာလမှာခရိုင်တစ်ခုနဲ့တစ်ခုမဖြတ်တန်းရသလိုနယ်စပ်တွေပိတ်ဆို့ထားတဲ့ကြားကပဲထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့စိတ်ကြွစီပြတန်း30လောက်နဲ့တူအဓိကတရခံတွေကိုဖမ်းဆီးနိုင်ခဲ့ကြောင်းဂျွန်လ10ရက်နေ့မှာထိုင်းရနာပိုင်းကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ထိုင်းမြောက်ပိုင်းချင်းမိုင်ခရိုင်အမှတ်5ဒေသရဲမှူးဒေသနုကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ထမ်းမိတဲ့မူရမဟုတ်သမားတွေဟာထိုင်းမြောက်ပိုင်းမှာအဓိကအလိုရှိနေတဲ့မူရကိုင်းကဖြစ်ပါတယ်ကျိုတင်သတင်းရတာကြောင့်သူတို့ကိုဖမ်းမိခဲ့တာပါသူတို့ဟာထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေမူရစည်းဝါးတွေကိုတင်ဆောင်လာတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါဒီရက်ပိုင်းတွင်ရှင်းမိုင်ခရိုင်ဖမ်းမြုပ်နယ်တွင်ကတဲခုကန်တစ်ခုမှာစိတ်ကြွစီပြ14စန်းကျော်ပါအထုပ်89ထုပ်ကိုပုံတင်ကောင်းငယ်တစ်စီးနဲ့လက်လွဲယူကြတဲ့တရားခံ3ဦးကိုရဲတပ်ဖွဲ့ဝင်တွေကသတင်းအရစောင့်ကြည့်ဖမ်းဆီးနိုင်ခဲ့တာလို့ဆိုပါရယ်မေလ29ရက်နေ့မှာတော့ချင်းမိုင်ခရိုင်ချင်းနောက်မြို့နယ်ကနေဒွိုင်းအန်ခန့်လမ်းမပေါ်မှာမောင်းနေလာတဲ့ကားတစ်စီးကိုရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ရမှာမူရမောင်ကိုသမားတွေကကားမောင်းပြေးခဲ့တာကြောင့်လမ်းမတွေကိုပိတ်ဆို့ပြီးကားကိုပြစ်ခတ်ဖမ်းဆီးခဲ့ရတယ်လို့ဆိုပါရယ်မွေးရမကိုသမားတွေဟာတာမော်တိုင်းရင်းသားနှစ်ဦးဖြစ်ပြီးအမျိုးသမီးတဦးကိုတော့အရှင်ဖမ်းမိခဲ့ပြီးရဲတွေကိုပြန်လဲခုခံပြစ်ခတ်ခဲ့တဲ့အမျိုးသားကိုတော့အသေးပြစ်ခတ်ဖမ်းဆီးရမိခဲ့ကြောင်းထိုင်းအနာပိုင်းတွေကဆိုပါတယ်။အဲ့ဒီထဲမှာတော့ကားပေါ်မှာအထုပ်18ထုပ်နဲ့ထည့်ထားတဲ့စိတ်ကြွသေးပြားတန်းခွနဲ့သိန်းကိုဖမ်းဆီးနိုင်ခဲ့ပါတယ်။မိလ29ရက်နေ့ညကတော့ချင်းမိုင်ခရိုင်ဝင်းရံမြို့နယ်တောင်တန်းမှာလည်းနေရက်ောက်တက်တည်နဲ့မွေးရမကိုသမားတွေပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ဝီယမကိုသမားတွေနဲ့ထိုင်းစစ်တပ်တို့ပြစ်ခတ်မှုအတွင်းစိတ်ကြွသေးတာနှစ်တန်းကိုလည်းတင်းစီနိုင်ခဲ့တယ်လို့ဆိုပါရယ်အခုဖမ်းပြီးတဲ့ဝီယစေဝအားလုံးကတော့ကာလတံပိုးအဖြစ်ဘတ်ငွေ3000ကျော်လောက်တံပိုးရှိတာပါ
ထိုက်စစ်တပ်နဲ့မြန်မာဘက်ကလာတဲ့မူရင်မဟုတ်သမားတွေဟာ2020ခုနှစ်ထဲမှာပဲတိုက်ပွဲခုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်ရှင်။အင်္ဂါနေ့နေ့ကင်ဗီအိုအမြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်ဆန္ဒပြပွဲတွေဘာကြောင့်ပေါ်ပေါက်လာသလဲ၊နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲတွေကိုရောဘလို့တက်ရောက်မှုတွေရ က်46နှစ်အရွယ်လက်နက်မဲ့လူမဲအမျိုးသား George Floyd ကိုလူမြင်ကွင်းရှိရဲ3ယောက်ကအင်အား3ဖမ်းဆီးချိန်အသက်ရှူကျက်တိဆုံးခဲ့တဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်မှာတဟုန်တိုးပြန့်နှံ့သွားပြီးတဲ့နောက်တရားမျှတမှုရရေးဆန္ဒပြပွဲတွေ American ပြည်ထောင်စုတဝန်းပေါ်ပေါက်ခဲ့ပါတယ်။အခုလိုဆန္ဒပြပွဲတွေဖြစ်လာတဲ့အကြောင်းရင်းမှာအမေရိကန်နိုင်ငံမှာရှိနေစေလူပြူလူမဲခွဲခြားမှုတမိုင်းကြောင်ပြဿနာလဲပါဝင်ကြောင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်တဲ့လူခွေရေးကာကွယ်ရေးလှုပ်ရှားနေသူ88မျိုးဆက်ဥက္ကူကူလေးက VOA ကိုပြောပါတယ
် background တမိုင်းကြောင်ညပြောမယ်ဆိုရင်အပြူမဲခွဲခြားဆက်ဆံမှုဆိုတဲ့ပြဿနာအလဲကြာခဲ့ဟုတ်တော့မာတင်လူသားကင်းတို့လည်းတိုက်ပွဲဝင်ခဲ့ကြတာပဲသို့တော်အခုပြီးရတဲ့နှစ်ဒီ2014လောက်ကစပြီးတော့လေဖြစ်နေတာဒီအများကြီးပဲအဲ့လိုဖြစ်ပြီးဖမ်းစင်မှာသူတို့တွေအသက်ထွက်သွားကြတဲ့လူတွေအများကြီးအဲ့ဒါကိုတရားရုံးတွေရောက်သွားတဲ့အခါမှာအဲ့ဒီတရားရုံးတွေမှာဂွင်းလုံးကျွတ်တွေလွတ်သွားကြအဲ့ဒီပုံမှာလူမဲတွေကတော်တော်လေးမကြည်မနာဖြစ်ပြီးဒေါသထွက်တယ
်ဒါပေမဲ့လည်းငြိမ်းချမ်းစွာဆန္ဒပြပွဲတွေကနေဒေါသမထိန်နိုင်တဲ့ဆန္ဒပြသူ20ရာခိုင်နှုန်းလောက်ဟာဗဟုအစိုးရနဲ့ပြည်내အစိုးရအဆောက်အုံတွေစီးပွားရေးကုမ္ပဏီတွေအယောင်ဆိုင်တွေကိုမိရှို့ဖျက်ဆီးကြတာအဲ့ဒီကတဆင့်ပစ္စည်းတွေကိုပါလူရက်မှုတွေဖြစ်လာတဲ့အခြေအနေကတော့အယုတ်ဆိုးအကြီးတန်းကြောင်းဥက္ကူလေးကဆိုပါရယ်အခုလိုဆန္ဒပြပွဲတွေနဲ့လက်ရှိအမေရိကန်နိုင်ငံရေးအခြေအနေကိုဆက်ဆက်နေတဲ့တုံ့တက်ချက်တွေကိုတော့ကယ်လီဖိုးနီးယားပြည်내အခြေဆိုင်ရှမ်းစာပေရင်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOA ကိုအခုလိုပြောပါရယ်
အခုဆိုလို့ရှိရင်တချို့ကလည်းလူဖြူအမေရိကန်သမတပေါ့လေအဲ့ဒါသူကသမတဖြစ်လို့အဖြူဖြစ်လို့ဒါအမဲကိုအနိုင်ကျင့်နေအဲ့သူတဘောမျိုးနဲ့ကြည့်တဲ့လူလည်းရှိတယ်တချို့ကလည်း2020ရွေးကောက်ပွဲမှာခုလက်ရှိ Republican Party ကိုဒါလားအဲ့လိုမျိုးတိတ်ခါချချင်တယ်
George Floyd တည်ဆုံးခဲ့မှုမှာတာဝန်ရှိတဲ့ရဲအရာရှိတွေကိုဖမ်းဆီးအရေးယူထားပြီးဖြစ်တဲ့အတွက်အကြမ်းဖက်ဆန္ဒပြတာတွေကိုရပ်တင့်ပြီးလို့မြင်ကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ်။ဒါပေမဲ့လည်းမင်းမဲဇရိုက်ဆန်တဲ့လှုပ်ရှားမှုတွေအဆင့်ထိဘာကြောင့်ရောက်ခဲ့တယ်လဲဆိုတဲ့အပေါ်မှာဥက္ကူကိုလေးရဲ့အမြင်ကတော့
ဖြစ်တာမေလ25ရက်နေ့ဗီဒီယိုတွေထွက်လာတဲ့အချိန်မှာဒီဖြစ်ရကမတရားဘူးအသက်ထွက်သွားပြီဒီလိုလုပ်တယ်ဆိုတာတိတာကိုအစိုးရအနေနဲ့ညံ့ညံ့ဆန်းဆန်းတို့ကအရေးယူဆောင်ရွက်ခြင်းမရှိဘဲနဲ့ပုလိစ်ရဲ့ body cam တွေပေးပါအောင်ပေးပါအောင်ဆိုတာထပ်တောင်းနေတာအဲ့ဒါနောက်ထပ်၄ရက်လောက်ကြာတော့မှဒီ plate ကိုအရေးယူမဲ့ third degree မှာတော့ဗောတို့ရွေချက်မရှိဘဲနဲ့လူတတ်မှုဗောအဲ့ဒီအစင်းနဲ့တရားစွဲဆိုမယ်ဆိုပြီးတော့စတင်ဖမ်းဆီးတာညံ့ညံ့ဆန်းဆန်းလှုပ်လိုက်ရင်ပြည်သူတွေကဒေါသမပေါက်ဝဲသွားဘူး
လူမျိုးရေးခွဲခြားမှုဆိုတဲ့အပေါ်မှာအခြေခံဖြစ်လာတဲ့လက်ရှိဆန္ဒပြပွဲတွေကလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲတွေပေါ်မှာရောဘလို့ထိရောက်မှုရှိနိုင်မလဲဥက္ကူကိုလေးရဲ့သုံးသက်ချက်ကတော့
နိုဝင်ဘာရွေးကောက်ပွဲကတော့ဖြစ်မယ်ဒါပေမဲ့တိတ်ပြီးတော့လူတွေရဲ့စိတ်ဝင်စားမှုကြီးမရနိုင်ဘူးဗျ
ာအမေရိကန်ပြည်ထောင်စု15ပြည်နယ်လောက်မှာတော့အကြမ်းဖက်ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ရေးပြည်ရင်းလုံခြုံရေးအရန်တက်တွေကိုစင့်ခေါ်ထားပြီးဝါရှင်တန် DC အပါအဝင်မြို့ပေါင်း40ထဲမှနေမှာပြည်နယ်အစိုးရတွေကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းတနင်္ဂနွေနေ့ညအထိဆန္ဒပြသူတွေဟာညမထွက်ရအမိန့်ကိုဖီဆန်ပြီးဆက်လက်အကြမ်းဖက်ဆန္ဒပြခဲ့ကြတဲ့အတွက်ရဲတွေဘက်မှရောဆန္ဒပြသူတွေဘက်မှပါထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်ရှင်
ဘူးဆလဘီကဘာမီဒီယာရဲ့ရေးသားထားတဲ့မြန်မာနိုင်ငံအကြောင်းဆောင်မတချို့မူရင်းအပေါ်မပြတ်ပြောပြလိုရတယ်။ချီဥစွာပတိလစ်နာအေရှားတိုင်းစ်မှာရေးသားထားတဲ့တရုတ်အိန္ဒိယတင်မာမှုမြန်မာဂျာညာဆိုတဲ့ဆောင်မကိုပြောပြလိုပါတယ်။တရုတ်ရဲ့ဒေတာရင်းကြီးစိုးရေးကိုတုံ့ပြန်ဖို့အတွက်အိန္ဒိယမြန်မာမဟာဗျူဟာဆက်နွယ်မှုအစီတည်ဆောက်တယ်ဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ COVID-19 အကြမ်းတဲ့ကြုံရရချင်းမေလ14ရက်နေ့တုန်းကမြန်မာစစ်တပ်ရဲ့အထူးလေရင်တစ်စင်းဟာမနီပူရီတောင်ကျန်းသူ၁၂ယောက်နဲ့အာတန်တောင်ကျန်းသူ၁၀ယောက်ကိုစကိုင်းတိုင်းခန်းတီကနေခေါ်ဆောင်သွားပြီးအိန္ဒိယနိုင်ငံအာဏာပိုင်တွေလက်ထက်လွှဲပြောင်းပြခဲ့တယ်လို့ဆိုပါတယ်။ တဟာတေဥပေါ်ရေးရှိမိခူအထာနေရကိုဆော့ရှာဖြင့်ကျဖို့လုပ်လာတဲ့သဘောဖြစ်ပါတယ်။ဒါကိုမဟာဗျူဟာယပူမထူးကြစီတာကတော့အဲ့ဒီချိန်ခါတရုတ်နဲ့အိန္ဒိယတပ်ဖွဲ့တွေအငင်းပွားမြောက်ပိုင်းနယ်စပ်မှာထိတိုက်တွေ့နေကြတဲ့အချိန်ဖြစ်နေခြင်းပါပဲ။ဒါကြောင့်မြန်မာဟာမကြခင်မှာပဲဒီအင်အားကြီးနှစ်နိုင်ငံအကြားဆွဲလန်းနေလာအလုခံရမယ့်အချိန်ကြီးရောက်ရှိလာနိုင်တယ်လို့ဆိုပါတယ်။ အဲ့ဒီနောက်1969ကျတော့မှာစကိုင်းတိုင်းတာကနယ်မြေမှာရှိနေတဲ့နာဂတ်သဘုံNSCN ကပ်လန်စခန်းကိုမြန်မာဘက်ကဝင်တိုက်ခဲ့တာအခုလွှဲပြောင်းပေးတဲ့သူတွေဟာအဲ့ဒီတာကတိုက်ပွဲမှာဖမ်းဆီးမိခဲ့တဲ့သူတွေဖြစ်တယ်လို့ဆိုရဲကြောင်းဆက်ရေးပါတယ်။အဲ့ဒီတိုက်ပွဲမှာဖမ်းပြီးတဲ့အစင်းမြင့်နာဂတ်သဘုံအရာရှိ၅ဦးကတော့ မြန်မာနိုင်ငံသားဖြစ်နေကြတဲ့အတွက်မြန်မာဥပဒေအရ၂နှစ်စီထောင်မှအပြစ်ပေးခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနာဂဆာပင်ရဲ့ယဉ်ကျေးမှုဖွဲ့ရဲ့မြစ်တရရခံကြရပြန်လွှတ်ပေးလိုက်ပါပြီ။1980ခုနှစ်မြောက်ကအနောက်နိုင်ငံတွေရဲ့ဒဏ်ခတ်သဘိပ္ပံမှုဒဏ်ကိုမြန်မာခံနေရခြင်းတုန်းကဒါကိုအခွင့်အောင်းယူပြီးအကူအညီပေးတိစောက်ခဲ့တဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုဟာ 2017မှာမြန်မာပြည်ကြောင်အစဉ်ရောကြခဲ့ပေမဲ့လူညာပြဿနာကြောင့်ပြန်ပြီးအစဉ်မြင့်လာခဲ့တယ်ဆိုပြီးအခုခါမှာ BRI ခေါ်ကပလန်းစီမံကိန်းဟာတရုတ်အတွက်ဘလောက်အရေးကြီးတယ်ဆိုတဲ့အကြောင်းကြီးထားပါတယ်။မြန်မာစစ်တပ်ကတရုတ်ရဲ့ဖောက်သည်နိုင်ငံဖြစ်ရမယ့်အရေးကိုဟိုးရခင်ကတည်းကပုံမှုစိုးရင်လာပြီးရုရှားရောအိန္ဒိယရောနဲ့စစ်ဘက်ဆက်ဆံရေးတွေကိုလုပ်လာတယ်လို့လည်းဆက်ရေးပါတယ်။ မြန်မာနိုင်ငံထဲမှာအိန္ဒိယဘက်ကတူးချက်လှုပ်လာနိုင်တဲ့ကိစ္စတွေကိုဖြည့်ဆည်းခံတမ်းမဲ့နီလန်သစ်တွေတော့တရုတ်ရှာလိမ့်ဦးမယ်လို့យေတာထားပါတယ်ခင်ဗျာကျွန်တော်ကြော်စင်သားပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမေလကုန်ပိုင်းကစတင်ပြီးတော့ပြည်သူအများစုကနေအိမ်ပြင်ပကိုအကြောင်းညွှန်မျိုးတွေကြောင့်တွာလာနေကြတာကိုတွေ့ရပါတယ်။အစိုးရအနေနဲ့ပြည်သူလူထုကို COVID-19 နဲ့ပတ်သက်ပြီးတော့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်ပေမဲ့ပြည်သူအများစုအနေနဲ့ဘလို့တုံ့ပြန်နေကြသလဲဆိုတာကိုကြည့်ကြရအောင်ပါ။မတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိရပြီးတဲ့နောက်ပိုင်းမှာတော့အစိုးရကရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုအစဉ်တစိုက်လှုပ်ဆောင်ခဲ့သလိုပြည်သူအများစုကိုလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှာလည်းအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်။မီလာဟုန်ပိုင်းကစတင်ပြီးတော့ဧပြီလတွင်မှပိတ်ထားခဲ့တဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေ၊ရုံးချို့တွေနဲ့လုပ်ငန်းချို့တွေကိုပြန်လည်ခွင့်ပြုခဲ့ပါတယ်။ရန်ကုန်မြို့မှာနေထိုင်ပြီးတော့မီဒီယာကုမ္ပဏီတစ်ခုမှလုပ်ကင်နေတဲ့မက်ဖြူဖြူကလည်းခုလိုကာလအတွင်းမှာအပြင်ထွက်တဲ့သူတိုင်းမတ်စတက်ဆင်တင်ကြောင်းမတက်တဲ့သူတွေကိုဒဏ်ရိုက်တာမျိုးကိုလည်းလှုပ်ဆောင်တင်တယ်လို့မြင်မိကြောင်းသူမရဲ့အမြင်ကိုပြောပါတယ်
။အပြင်ထွက်လို့မတ်စမတက်ရင်ကုဆတ်ကျော်ကကာကွယ်နေနေဥပဒေနဲ့အခုဆိုလို့ရှိရင်ရေးယူနေပါတယ်။မနေ့ကတော့မှအမျိုးသားချမ်းတမင်ပတ်သွားတာမတ်စမတက်ထားလို့တံငွေနဲ့ထောင်အကြက်ခံရပါတယ်။ဒါအလိုမျိုးဥပဒေမထွက်ထားလဲကိုယ်မိသားစုကိုယ်ပတ်ဝန်းကျင်ကိုယ်ကိုယ်ရိုင်းကာဝယ်ဖို့အတွက်ကိုကကိုမတ်စတက်ပြီးတော့သွားရမှာပါ။အဲ့လိုမျိုးလုပ်ပေးရလဲပိုကောင်းပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာသာမကအခြားပြည်နယ်တွေတိုင်းတွေမှာလဲမတ်စမတက်ဖဲနဲ့အပြင်ထွက်နေသူတွေ၊ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာမှုမရှိသူတွေကိုအရေးယူလဲရှိနေတယ်လို့သိရပါတယ်။ မွန်ကြီးနယ်မှာလည်းအစိုးရရဲ့ခွင့်ပြုချက်နဲ့ဈေးဆိုင်ချို့ပြန်လည်ဖွင့်လှစ်ရောင်းချခဲ့တယ်လို့အစိုးရအနေနဲ့ညွှန်ကြားချက်တိုင်းလိုက်နာဆောင်ရွက်မှုမရှိသူတွေကိုတော့သတိပေးတာမြစ်တာတွေဒဏ်ငွေရိုက်တာမျိုးတွေနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်မွန်ကြီးနယ်တထုံမြို့နယ်ဆေးပြင်းသားရဲအဖွဲ့မှဒုတိယညွှန်ကြားရေးမှူးဦးအောင်ထွတ်ကဈေးရောင်းချမှုတွေကိုစနစ်တကျနဲ့ရောင်းချနိုင်ဖို့အတွက်စီစဉ်ဆောင်ရွက်ထားပြီးကြောင်းကိုခုလိုပြောပါတယ်
။ဆွေရဖွဲ့ညွှန်ကြားရေးဟာကျန်တဲ့အရင်ကရောင်းချခွင့်မရခဲ့တဲ့ဆိုင်တွေကိုအတမတ်တကစီကံနဲ့အညီပေါ့နော်။အတူတူဆန်ဆိုင်မှာအဆိုင်ရှင်ပါဝင်၃ဦးပဲဒါစီတဲ့ဝင်ရမယ်။သမတရဲ့အရာကကြီးကျော်လို့မရောရဘူးအဲဒီရောင်းတဲ့ချိန်မှာလည်းအမတ်တက်ပြီးရောင်းရမယ်ဆက်ဖြစ်ပါနော်အဲအစိုးရဘက်ကနေပြီးတော့ဒါချက်ပြတဲ့အောင်စီကံနဲ့ညီပေါ့နော်ဒါပြည်သူတွေအဲ့လိုဈေးလောက်ဝယ်တဲ့ချိန်မှာအငြင်းကင်းကင်းနဲ့နော်လောက်ဝယ်ဖို့အတွက်ကိုအသိပညာပေးတဲ့ဗနိုင်းဒီကျွန်တော်တို့ကျင်ညာတာပေးတယ်
မွန်ကြီးနယ်မှာလည်းပြည်သူများစုအနေနဲ့ mask တက်ဖို့မတက်ရင်ဒဏ်ကြေးတက်မှတ်ပြီးတော့စီမံဆောင်ရွက်နေကြောင်းကိုဦးအောင်ထွတ်ကခုလိုပြောပါတယ်
။အဝမှာဒါပူရင်တိုင်းပဲဗောနော်။ mask တက်mask မပါလာတဲ့ဈေးဝယ်တဲ့ပုဂ္ဂိုလ်တွေကတော့ mask မပါတာမျိုးလည်းရှိတတ်တယ်။ရှိတတ်တော့ကျွန်တော်တို့ကဈေးတွင်းမှာ mask မတက်ရင်ဒဏ်ငွေတစ်တောင်ဆိုတာလည်းညွှန်ကြားတဲ့အတွက်ကြောင့်ဈေးကောင်းတဲ့ဈေးတွေကတော့ကျွန်တော်တို့ဒဏ်တက်ကံွေရရှိချက်တာမျိုးတော့ရှိတယ်
အစိုးရအနေနဲ့ကျမရေးဆိုင်ရာအသိပညာပေးတာတွေကိုဆက်လက်လှုပ်ဆောင်နေသေးဖြစ်ပေမဲ့ပြည်သူလူထုရဲ့ပူးပေါင်းကူညီမှုတွေလိုအပ်နေသေးဖြစ်တယ်လို့မြင်မိကြောင်းကိုဗစ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုအနေနဲ့ကျမရေးအသိနဲ့ကာကွယ်ရေးလုပ်ငန်းစဉ်တွေကိုခုထပ်ပုံပြီးတော့အာရုံစိုက်တင်ကြောင်းတထုံမြို့နယ်ချက်ချီနေဥက္ကဋ္ဌကခုလိုပြောပါလေ
ဒီပုံမှာဒီအစိုးရရဲ့ထိန်းချုပ်နိုင်ငံကြောင့်လည်းခင်တလို့မတူပါလားကွာဘုဘင်းနဲ့ပတ်သက်ပြီးအရင်ကလိုမဟုတ်တော့ဘဲနဲ့ပေါ်ရောက်လာတော့မတ်တယ်မတက်တော့အပြင်နေလဲဆွေးကျင်လို့ထွက်နေကြတယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကဒီအသိပညာပြီးတကြောပြန်ပြန်လို့တင့်ပြီးလို့ထင်လို့အချက်ချင်းဒီအတင်းအနေနဲ့ယူဆလို့ကျွန်တော်တို့တကြောပြန်ပြန်လို့တော့ပါဌာနတွေကလည်းအသိပညာပြီးတဲ့လုပ်ငန်းမှာဒီလော့စကီကတည်းက live order ဟိုရောက်တယ်မှာပန်းစားနေပြီဒါပေမဲ့လူတွေကစာမဖတ်ကြဘူးလော့စပီကာနဲ့ဒီစကလုံးတွေကိုပြောတဲ့ခါကျရင်တိတ်ဆိတ်ဝင်သွားကြအောင်ဒါဆိုရင်တို့ကလူတွေအနည်းဆုံးတော့ဆက်ကုန်းပြောရင်တစ်ခွန်းနှစ်ခွန်းလောက်အနည်းဆုံးဝင်အောင်ဟိုအချင်းချင်းတွေနဲ့ပြောတော့ပါ
တို့ရနေနဲ့အပြင်ထွက်သွားလာနေကြတဲ့သူတွေကို mask တက်ဖို့လက်ဆေးဖို့တူးနဲ့တူ6ပြည်အကွာကနေပြောဆိုဆက်ဆံဖို့အသိပညာပေးလုပ်ငန်းတွေကိုမြန်မာနိုင်ငံအနှံပြားမှာလှုပ်ဆောင်နေစေဖြစ်ပါတယ် mask မတက်တဲ့အတွက်ဒဏ်ရိုက်နေခြင်းနဲ့ပတ်သက်ပြီးတော့ပြည်သူတို့ကသူ့အမြင်ကိုခုလိုပြောပါတယ
် mask ကိုမဝယ်နိုင်တာလဲပါရင်ပါမယ်ဒါမှမဟုတ်ဒီရောဂါကိုမကြောက်တာလဲပါရင်ပါမယ်မဖြစ်သေးတာကိုကိုယ်ကိုယ်တိုင်မှမဖြစ်သေးတဲ့ခါကျတော့ညာကိုမကြောက်လို့ပဲမတက်တယ်လို့တော့မြင်တယ်လူတော်တွေကြားသိရတဲ့လောက်ကတော့ mask မတက်လို့ရှိရင်ဒဏ်ရိုက်တယ်ပြောတယ်ဒါပေမဲ့ဒဏ်ကြီးနေနေရတော့တသောင်းလို့တတ်မှတ်ပြီးတော့သူတို့ဒဏ်ရိုက်ကြတယ်ပြောတယ်ဒါပေမဲ့အဲ့ဒီတသောင်းရိုက်မဲ့ပြီးသူဝင်လာတဲ့လူမှ mask မပါဘူးဆိုရင် mask တစ်ခုကိုလက်ရှိပြင်မှာ900လောက်ပေါ့တင်တထောင်လောက်နဲ့2000လောက်နဲ့ဒဏ်ရိုက်မဲ့သူက mask ကိုရောင်းလိုက်တယ်
မတ်တဆင်ကြဖို့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့လူမှုကွန်ရက်ကနေကိုတိုင်လုံးမတ်နဲ့ပြိုင်ပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ပြည်သူအများစုကကိုမိသားစုအတွက်ကိုတိုင်လုံးမတ်တွေကိုအသုံးပြုလာခဲ့ကြပါတယ်။ဈေးကွက်ထဲမှာလည်းမတ်ဈေးနှုန်းတွေတိတိတသာကျဆင်းသွားတာကိုတွေ့မြင်ရပါတယ်။အရင်တုန်းကမတ်တစ်ခုကိုအနည်းဆုံးငွေချက်900ခန်းကနေအမြင့်ဆုံးချက်1000ခန်းထိမြင့်တက်ခဲ့ပါသေးတယ်။အခုချိန်မှာတော့ဈေးကွက်ထဲမှာ mask တစ်ခုကိုငွေချက်200ကျော်ခန်းထိရောင်းချနေကြတာကိုတွေ့မြင်ရပါတယ်။ကျမမေတ္တာဟိမ်းမှာမြေမခသတင်းအေဂျင်စီကနေ VOE ကိုသတင်းပေးပို့လိုက်တာပါ။
တော်တာရှင်များရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ကြောင့်လူစုလူဝေးမလုံရခီးသွားလာရေးကန့်သက်ချက်တွေကြောင့်ဟင်းသီးဟင်းရွက်တစ်သီးဝလံထုတ်လုပ်သူတွေဆုံးရှုံးမှုများခဲ့ပါတယ်ပြည်ရင်းပြည်ပဈေးကွက်ဆိုင်ရာအချက်အလက်ပြည်ရင်းစိုက်ပျိုးထုတ်လုပ်မှုဆိုင်ရာအချက်အလက်တွေနှဲပါတဲ့ကုန်စည်ဈေးကွက်ကိုလေလွှင့်မှုနဲ့အောင်ပြုပြင်ပြောင်းလဲနိုင်ဖို့အခွင့်အရေးရရှိနေပါသလား မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရေးမှူးဦးကျော်သူကတော့စိုက်ပျိုးထုတ်လုပ်သူတွေရဲ့ဆုံးရှုံးရမှုနဲ့ဒါတွေကိုဘယ်လိုပြုပြင်နိုင်မလဲဆိုတာကိုဆွေးနွေးထားပါတယ်ရှင်
ကျမ်းမတိုင်းမြောက်ကနေစပြီးတော့မှထွက်လာတဲ့ဒီညံကတော့ခင်းညင်ဒီညံကော်ပီတုတ်ဖြစ်ပါတယ်အများဆုံးထွက်လာတာပေါ့နော
်
မနစ်ကဆိုရင်ဒီကော်ပီတုတ်တွေကတစ်ဆုပ်ကိုထောင်စည်းရတယ်အဲဒါကြောင့်မလို့လေတောင်သူတွေကဒီနေ့မှအဲ့ဒါကိုမျောကိုးပြီးတော့စိုက်ကြတာပေါ့နော်တကယ်လည်းထွက်လာတဲ့အချိန်မှာတစ်ထောင်မပြောနဲ့တရာတော့မရတော့ဝယ်မဲ့လူမရှိတော့ခင်းညင်ပြစ်လိုက်ရတဲ့ဒီထားမျိုးဖြစ်တယ်ဖြစ်တာကလည်းဒါအားလုံးသိပြီးသားပေါ့နော်ဒီ COVID-19 ကြောင့်ဒီကျွန်တော်တို့စားသောက်ဆိုင်တွေအကုန်လုံးပိတ်ခိုင်းတယ်အဲ့တော့ဆိုင်မရှိတော့ဘူးလူစုလူဝေးမလုပ်ရဘူးဆိုတော့အလူတန်းနေလည်းမရှိတော့ဘူးเนาะကျွန်တော်မြန်မာပြည်နေထားရတော့အလူတန်းနေမှာဒီကော်ပီတုတ်လို့ခဲညင်သီးတို့အရန်တုံးနေပေါ့เนาะစားသောက်ဆိုင်ကြီးရဲ့ခေါက်ဆွဲကျော်ဂျာလန်ကျော်စတဲ့ဒီပစ္စည်းတွေမှာအတုတ်တွေမှာဒီခဲညင်သီးတို့ကော်ပီတော့အများဆုံးတော့စားသောက်ဆိုင်ကြီးပိတ်တယ်ဟိုတယ်တွေပိတ်တယ်လူမစုရလို့လူတန်းနေမလုပ်ရဘူးဆိုတော့ဝယ်လူအားကျသွားတယ်
ခင်းသီးခင်းရွက်ဈေးကွက်ကဟိုလမ်းပါဆက်တော်ရေးတဲယူပို့ဆောင်ရေးကြောင့်ပြတ်သွားတဲ့အနေထားလို့များပြောလို့ရပါသလား
တစ်ခုလုံးပါတယ်ကတဲယူပို့ဆောင်ရေးလည်းပါတယ်ဈေးခွက်ကြောင့်လည်းပါတယ်ပေါ့နော
်
ပထမဆက်ကရင်ဖြစ်တာတော့တဲယူပို့ဆောင်ရေးပါကျွန်တော်တို့ကြံမတိုင်ခင်နောက်ကနေစလိုက်တာမှာကားတွေကြံတွင်းကာလပေါ့နော်ကားတွေမသွားနိုင်တော့ဘူးနောက်ကျွန်တော်မြန်မာပြည်မှာဒီညမထွက်ရမိတ်နေထုတ်လိုက်တယ်ပေါ့နော်စားထုတ်ထုတ်ခြင်းတော့ကတော့ည10နာရီကနေမနက်4နာရီဆိုတော့နောက်လူမစုရတော့ဒီလူ9ယောက်တက်ပို့မစုရတော့ဘာလို့လုတ်လိုက်တယ်လုတ်လိုက်တဲ့အချိန်မှာအမင်းကတော့ဒီပြည်တော်စုဆိုရထုတ်တာတစ်ခုပဲပေါ့နော
်ဒ
ါပေမဲ့ပြည်နယ်တိုင်းအားလုံးပြန့်သွားတဲ့အချိန်မှာအောက်ခြေမှာရက်ကြီးတွေကိုရောက်သွားတဲ့အချိန်မှာအဲရက်ွက်တွေကြီးရွာတွေရဲ့ဟိုစီမံခန့်ခွဲမှုကတကြောင်တကာတာတရွာတစ်ပုံစံပဲအဲတချို့နေရာတွေကလည်းလောလောကူကူလင်းလင်းမြန်မြန်နဲ့ပဲလွတ်လိုက်တယ်တချို့နေရာတွေကလည်းမလွတ်ဘူးပေါ့ကားသမားဘယ်ရလဲရန်ကုန်ကလားဘယ်ရလားဘာလားဟိုဝါတာဂိနေစစ်တဲ့ဟာမျိုးတွေရှိတော့စက်တာချင်းမှာအဲ့လိုပြဿနာတွေတက်တယ်ပေါ့နော်ပုံမှန်တစ်ရက်နဲ့လာရတဲ့ဟာက၄ရက်လောက်ဖြစ်သွားတယ်ပေါ့နော်။နောက်အခင်းနေထဲမှာခူးရတဲ့ဟာမှလည်းပြဿနာတက်တယ်ပေါ့။လူ9ယောက်တက်မပူွားဆိုတဲ့ဟာကိုတချို့တွေကလည်းဟာဒီစိုက်ခင်းဆိုတာကဧကရီယာနဲ့ထောင်နဲ့ချီတာ။ဒါသူတို့ဒီ social distancing ပြောတယ်6ပြည်မပြောနဲ့ပြည်60ချပြီးခုတ်ရင်တော့ကျွန်တော်တို့ကရတယ်ပေါ့နော
်။အ
ဲ့လိုမျိုးဆိုတော့ဟိုဟိုအဆင်ပြေတဲ့နေရာတွေလည်းရှိတယ်။တချို့နေရာတွေကကြတော့လုံးဝစာအုပ်တိုင်းမဲ့9ယောက်တက်ပူရင်လုံးဝမရဘူးဆိုပြီးမှမလုပ်ရတော့ဒီမြုပ်သီးတို့ဘာတို့မှဟိုဒုက္ခရောက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်။
အဲ့တော့ဒီအခုလိုမထင်မှဖက်နဲ့ COVID-19 ဖြစ်လိုက်တဲ့အတွက်ဆရာတို့ဒါဈေးကွက်မှာတော်လေးကမောက်ကမဖြစ်တာပေါ့နော်ဆိုတော့ဒီ COVID-19 အလွန်ကာလမှရောဒီဟင်းသီးဟင်းရွက်ဈေးကွက်အပြောင်းလဲပေါ့နော်ဆရာတို့ဘာတွေလုပ်ဖို့မြင်ပါသလဲရှင
်ကျွန်တော်တို့ပြင်ဆင်ရမယ့်ဟာတော့အများကြီးပဲပေါ့နော်ပြောင်းလဲရမယ့်ဟာတွေလည်းအများကြီးပဲပေါ့ဘာလို့လဲဆိုတော့ COVID-19 ပြီးသွားတဲ့အချိန်မှာကျွန်တော်တို့COVID-19 မတိုင်ခင်ကာလလိုပုံစံမျိုးတော့ပြန်မရောက်တော့ဘူးဈေးကွက်ကလည်းအဲ့ပုံစံမျိုးမဖြစ်တော့ဘူးအစ်စ်ပုံစံဖြစ်သွားမယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ရန်ကုန်မြို့မှာတော့ထူးထူးခြားခြားပါတွေ့ရလဲဆိုတော့ဒီတကြံကာလမှာအကုန်လုံးပြေမထွက်ကြနဲ့ဆိုပြီးနေလိုက်တဲ့အချိန်မှာအဲလူတွေရဲ့ယဉ်ကျေးမှုကဘယ်လိုဖြစ်သွားလဲဆိုတော့အွန်လိုင်းပေါ်ကနေဈေးဝယ်တယ်မှာစားတယ် delivery နဲ့ပို့တဲ့ဟာကိုခြေနဲ့တယ်အဲ့ဒီဟာလေးကိုအဲ့ယဉ်ကျေးမှုလေးဖြစ်သွားတယ်အခုပြီးသွားတဲ့အချိန်မှာလည်းဒီအားလုံးနဲ့ကြားကြမှာပါ delivery service တွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ် online ကရောင်းနေရတဲ့ဟာတွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ်ပေါ့နော်ဒါကလည်းတပိုင်းအဲ့အတွက်လည်းကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်ကျွန်တော်အသင်းအနေနဲ့ဒီ mobile app ကလေးတစ်ခုလုပ်ထားပါတယ
်မြန်မာနိုင်ငံမှာကဒီဈေးကွက်ဆိုင်ရာအချက်လက်ပေါ့နော်ပြည်တွင်းစားသုံးမှုဘယ်လောက်ရှိတယ်ဆိုတော့ဈေးကွက်စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဟင်းသီးဟင်းရွက်ပေါ့နော်ဒီကုန်စည်ဈေးကွက်မှာပို့ပြီးတော့လိုအပ်လာမယ်ထင်ပါတယ်ဆရာတို့ဘယ်လိုမြင်ပါလဲရှင
်ဟင်းသီးဟင်းရွက်တည်သီးဝလံနေဒီဈေးကွက်မှာဝယ်လူအပ်ဘယ်လောက်ရှိလဲဘယ်လောက်စိုက်ကြမလဲဆိုတဲ့ဟာနဲ့ပတ်သက်လို့ဒေတာအချက်လက်ကတော့တကယ်လိုပါတယ်လိုပါတယ်ဆိုတာကျွန်တော်တို့တိုင်းပြည်မှာလက်ရှိဖြစ်နေတဲ့ဟာကဘာလဲဆိုတော့ပြောမယ်ဆိုရင်တော့ဒိုင်ပင်စီးပွားရေးလို့ခေါ်တာပေါ့နော
်
ဒီနှစ်ပဲကောင်းနေဆိုရင်ပဲကိုလူတွေအကုန်လုံးဝိုင်းလိုက်ဆိုင်ကြတယ်ဖေးရကောင်းနေဆိုရင်ဖေးရလိုက်ဆိုင်ကြတယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့နောက်ဆုံးပဲအိန္ဒိယကမွေးတော့ဘူးဆိုလဲဆိုတော့ပဲသမားတွေဖျဲလိုက်ဆိုင်လို့ဖျဲစည်းခွက်ပြတ်တဲ့ပြဿနာမျိုးရှိတယ်ပေါ့နော
်
ပို့ပြီးတော့ကောင်းတယ်ဆိုပို့ပြီးတော့လိုက်ဆိုင်တဲ့ပြဿနာမျိုးရှိတယ်သွားတဲ့ပုံစံကတီးနံနေကိုစိုက်ကောင်းတယ်လို့ကြားတဲ့ဟာစိုက်ထွက်လာတော့မှဈေးခွက်ကိုရှာဆိုတဲ့စနစ်မျိုးဖြစ်နေတယ်အ
ဲ
့ဒီအစားကျွန်တော်ကဘာလို့သိတာလဲဆိုတော့ဈေးခွက်မှာဓမန်းရှိတဲ့ဟာကိုကျွန်တော်တို့ကလူချင်းနဲ့ပမာဏလောက်နဲ့ချိန်ဆပြီးတော့မှစိုက်တဲ့စနစ်မျိုးလို့ရမှာပေါ့နော်အဲ့ဒီအတွက်ဘာလို့လိုလာမလဲဆိုတော့ကျွန်တော်တို့က
ကွန်ထရက်ဖမ်းမီမျိုးဟာမျိုးတွေလိုလာမယ်အဲ့တော့ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့ဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘလောက်ပဲဆိုင်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှုန်းနှစ်ဖက်ယုံကြည်မှုကလည်းလိုပါတယ
်ဆရာခုနပြောသလိုကွန်ထရက်ဖမ်းမီပေါ့နော်ဒီကုမ္ပဏီတစ်ခုကဝယ်မယ်ဈေးကွက်ကိုသူ့ဟာသူရှာမယ်ဆိုတဲ့အပုံစံမျိုးတစ်ခုတွင်းတွင်းကျယ်ကျယ်ပြီးပြီးပြင်းပြင်းပေါ်လာဖို့ရောဆရာတို့ဟိုဘာတွေလုပ်နိုင်မှာမလဲရှင်တဲ့ဒါမျိုးပုံစံမျိုးပေါ်လာရင်တော့တော်တော်လေးအဆင်ပြေမဲ့သဘောရှိပါတယ်
အဲသူများနိုင်ငံတွေမှာတော့အဲ့လိုမဟုတ်ပဲねကျွန်တော်တို့ကစိုက်တဲ့သူကစိုက်တဲ့လုပ်ပဲလုပ်တယ်ထွက်လာရင် processing လုပ်ချင်တယ်ဆိုလဲ processor ကတည်တံဆက်ုံနေထောင်လာပြီးလုပ်တယ်ပေါ့နော
်
ဈေးကွက်မှာရောင်းချင်တယ်ဆိုလဲဈေးကွက်မှာမီဒီယမ်တွေကတက်တက်ရှိတယ်ခုနလို exporter တွေတက်တက်ရှိတယ်ပေါ့သူကလည်းသူပြည်တွင်းရောင်းမှာဆိုပြည်တွင်းဒီပတ်ပို့မှာဆိုပြပပေါ့သူလူတွေနဲ့သူလုပ်ကြတယ်ပေါ့ကျွန်တော်စီမှာကအများစုကအဲအဲ့chain မှာအတအကုန်လုံးအတတွေနေရာအသီးသီးရဲ့ row တယောက်တစ်ယောက်ယူပြီးလုပ်နေတဲ့အခါမှာဒီပြဿနာမျိုးတွေဖြစ်တာလည်းဖြစ်ပါတယ်အနောက်တစ်ခုကတော့ company တွေကဘာလို့ဒီဟာမှာထဲထဲဝင်ဝင်လဲဆိုခုနကကျွန်တော်ပြောခဲ့တဲ့ရှိမှာဖြစ်ခဲ့တဲ့နမူနာပြဿနာတွေပေါ့နော
်အ
ဲ့ဒီပြဿနာတွေကြောင့်နောက်ဦးနှစ်ဖက်ယုံကြည်မှုပျောက်နေတာအဓိကတော့ contract family လုပ်မယ်ဆိုရင်တောင်သူကလည်းမယုံဘူး company ကလည်းမယုံဘူးပေါ့ဘာဖြစ်လဲဆိုတောင်သူကလည်းခုနကပြောသလိုလူတိုင်းတော့မဟုတ်ပါဘူးတချို့တွေက
အဲ
ဈေးကောင်းတယ်ဆိုရင်စာချုပ်ချုပ်ထားတဲ့ကုမ္ပဏီကိုမရောင်းမင်းနဲ့နည်းနည်းပပလောက်ပေးပြီးကျန်တဲ့ဟာတွေပြင်အောင်လုပ်တယ်။နောက်ဆုံးပေးရင်တော့မှခေါင်းသီးတွေခေါင်းထွက်တဲ့သီးနှံတွေကိုအပြင်ကိုရောင်းပြီးတော့မှအညံသီးတွေကိုစာချုပ်ချုပ်တဲ့ကုမ္ပဏီကိုပေးတယ်ပေါ့။ကုမ္ပဏီဘက်ကလည်းတစ်ခါတလေမှပြတ်ပွက်တဲ့ဟာတွေရှိရပေါ့။ဈေးနဲ့ညီွားလို့ရှိရင်မဝယ်တော့တာလို့ကြောက်မှုမှုပြတာလို့ဒီလိုမျိုးတွေရှိတဲ့အခါကျတော့ပြောင်းနေတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်တမ်းရောင်းဒီလမှာတော့အမေရိကန်ပြည်အောင်စုနဲ့ကမ္ဘာတချို့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရောကြလာတာနဲ့အမျှတချို့လုပ်ငန်းတွေပြန်ပြီးစတင်လည်ပတ်တော့မှာဖြစ်ပြီးတော့အဲ့ဒီထက်မှာတော့ဟောလိဝုဒ်ရဲ့ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပါဝင်ပါတယ်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်ဝမ်ကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်။အမေရိကန်နာမည်ကျော်ဒါရိုက်တာ James Cameron ရဲ့အမြင့်ကျော်ကြားလာတဲ့ Avatar ရုပ်ရှင်ကားကြီးရဲ့နောက်ဆက်တွဲဇာတ်လမ်းထုတ်လို့ရေးပိုင်းကိုတော့အခုလာမယ့်သတင်းပတ်တွေမှာပြန်ပြီးစတင်တော့မှာဖြစ်တယ်လို့ထုတ်လို့ရေးပိုင်းတာဝန်ရှိတဲ့ John Landu ကပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲပြောသွားတာပါ။ဒါဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားဖို့အတွက်ကမ္ဘာတဝန်းမှာကန့်သတ်ပိတ်ဆို့မှုတွေလုပ်ခဲ့တာကြောင့်ရန်နာထားတာကနေပြီးပထမအဆုံးပြန်ပြီးလုပ်ငန်းစတဲ့သဘောဖြစ်ပါရဲ့။ကမ္ဘာကယောဂထင်းချိုရေးအတွက်မလလဲလောက်ခရေကဒီကမ္ဘာလုံးမှာရှိတဲ့ရုပ်ရှင်နဲ့ရုပ်တံထုတ်လို့ရေးပိုင်းတွေရန်နာထားရတာပါ။အဲ့ကနေတဖြည်းဖြည်းနဲ့တော့တိုင်းပြည်တချို့မှာလုပ်ငန်းတွေပြန်ဆလာတာ။အခု Avatar နောက်ဆက်တွဲဇလန်းရိုက်ကူးမဲ့နယူးဇီလန်နိုင်ငံနဲ့ပါဝင်ပါတယ်။ Avatar ရုပ်ရှင်ထုတ်လို့ရေးအတွက်ပြင်ဆင်မှုတွေအားလုံးကျွန်တော်တို့ဘက်ကလုပ်ထားပါတယ်။အခုလာမဲ့သတင်းပတ်ထဲမှာနယူးဇီလန်ကိုသွားရမှာမို့အဲ့လောက်စိတ်လှုပ်ရှားစရာတော့မရှိဘူးလို့ John Landu ကသူ့ရဲ့ Instagram စာမျက်နှာမှာရုပ်ရှင်ကားအတွက်သုံးမဲ့ motor boat နှစ်စင်းတက်ပုံနဲ့အတူရေးပြတင်ထားတာပါ။အဲ့ဒီ motor boat တွေကိုတော့ဒီဇင်းကိုစစ်စင်ရေးသုံးအမြန်ရင် The Matador လို့ခေါ်ပြီးတော့နောက်ဒီဇင်းကတော့ရှက်တိုက်ရေးရင် The Picador လို့ခေါ်တယ်လို့ John Landu ကရေးထားပါတယ်။အခုရုပ်ရှင်ရိုက်မဲ့နယူးဇီလန်နိုင်ငံမှာတော့အစိုးရကကပေးကာလာတွေမှာတင်းကျပ်တဲ့အသွာလာကန့်သတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးတဲ့နောက်မှာယောဂါကူးစက်မှုကတိတိတသားနှေးသွားတာပါ။ဒါကြောင့်မလို့ရုပ်ရှင်ထုတ်လို့ရေးတွေပြန်ဆဖို့ဘေးကင်းလုံခြုံတဲ့အဆင့်ရောက်ပြီးဆိုပြီးတော့နယူးဇီလန်အာဏာပိုင်တွေကအဆုံးဖြတ်ပေးခဲ့ပါတယ်။2009ခုနှစ်မှာပြသခဲ့တဲ့ဒီမူရင်းအဗဒါရုပ်ရှင်ကားကကမ္ဘာနဲ့လူကြိုက်များပြီးတော့ဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကားတစ်ကားဖြစ်နေ2019ခုနှစ်ဇူလိုင်လအထိစတင်တင်ခဲ့ပါတယ်။အဲ့နောက်မှာတော့လူစွမ်းကောင်းတွေအများပြားပါဝင်ထည့်ပြီးတော့ရိုက်ထားတဲ့ Avengers Endgame ကသူ့ရဲ့စံချိန်ကိုချိုးပြီးတော့ဝင်ငွေအမြင့်ဆုံးစံချိန်ကိုရောက်သွားခဲ့တာဖြစ်ပါတယ်။ Director James Cameron က Avatar ရုပ်ရှင်ကနောက်ဆက်တွဲကားတွေထပ်ရိုက်ဖို့အနှစ်တော်ကြာကလေးကစပြီးတော့ season လုပ်နေပြီမဲ့လေဒီကားတွေကိုရုံတင်ပြသဖို့မကြာခဏဆိုလိုရွှေ့ဆိုင်းရတာတွေဖြစ်ခဲ့တာပါ။
All I have for you is a word.Tell it. It'll open the right doors. Some of the wrong ones, too. Use it carefully.
Warner Brothers, Yoshin Tolo Yi Company, Pianchi, Tenet Yoshin Ka, at the Amibia Quadrigora, computer game Fourth Night Gartisan Chilo Yavavi, the Yoshin Kao, the Gay Yoni Male, Yontin Piata Mava, who joined us home after Tawari.ဇူလိုင်လ18ရက်နေ့မှာရုံတင်ပြသဖို့အစီအစဉ်ထားပြီးဒီရုပ်ရှင်ကမှာတော့နာမည်ကြီးမင်းသားမင်းသမီးတွေဖြစ်တဲ့ John David Washington, Robert Pattinson, အလစ်ဇဘက်ဒေဗစ်ကီနဲ့မိုက်ကယ်ကိန်းတို့ပါဝင်ပြီးတရုပ်ဆောင်ထားကြပါရဲ့အောင်မြင်မှုတွေရခဲ့တဲ့ရုပ်ရှင်ကားတွေဖြစ်တဲ့ Interstellar The Dark Knight Rises ဒီလိုကားတွေကိုရိုက်ကူးထုတ်လုပ်တဲ့ Director Christopher Nolan ကအခုကားကိုရိုက်တာဖြစ်ပြီးတော့အချိန်ကာလကိုပြုစားနိုင်သူတူရဲ့အကြောင်းကိုစိုက်ရင်တည်းပြီးတော့ရိုက်ထားပါတယ်ကွာဒီမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်အမေရိကန်ပြည်အောင်စုမှာဒီနွေရာသီထွက်မဲ့ရုပ်ရှင်ကားတွေကိုရက်ရွှေဆိုင်ထားရပေမဲ့လည်းအခု3-5မြောက်တန်းတဲ့ရုပ်ရှင်ဇာတ်ကားကိုတော့သူတို့ရုံတင်မဲ့ရက်စီစဉ်ထားတဲ့ဇူလိုင်လမှာရုပ်ရှင်ရုံတွေအမိပြန်ဖွင့်ခွင့်ရလိမ့်မယ်လို့တွေ့ထားပါတယ်ဒီတက်တဲ့အတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြီးကြပါစေနော်။
ဒီရင်ပါ English American style gandam ma yan phit de lo de bi ya de fight ko chicken ne idiom a thon ni ko tin pya pi ma mo patama u song
a fighting chance
ko tin pya pi ma phit par de sa lung bang ga a ga taku f I g h t I n g fighting ga yan phit ni da c h a n c e chance ga a queen la so ro sa kwai khun ye dai ya de wi ga ro yan phit de a queen nan de ya bo idiom ဆိုတဲ့ white ဒီပဲကတော့တခုခုကနေရုံထွက်နိုင်စေမဲ့အခွင့်အလမ်းတရားလည်းဖြစ်နိုင်သလိုတခုခုကိုလုံလဆိုင်ကြိုးစားမဲ့အခြေအနေကလည်းပြီးမယ်ဆိုရင်အောင်မြင်နိုင်မဲ့အလားအလာမျှော်လင့်ချက်ရှိတဲ့သဘောမျိုးဖြစ်ပါတယ်။ဒီနေ့တော့ကြိုးစားကြည့်ရင်ရကောင်းရနိုင်တယ်ဆိုတဲ့အဓိပ္ပာယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ He has a fighting chance to win the race.But he needs to train a lot.
သူကအပြေးပြိုင်ပွဲမှာကျူးစားမယ်ဆိုရင်ပြောလို့တော့မရနိုင်ဘူး။နိုင်မယ်ဆိုလဲနိုင်နိုင်နေ။ဒါပေမဲ့လို့သူအတော်လေးလေ့ကျင့်ဖို့တော့လိုမှာဖြစ်တယ်လို့ဒီပေရပါတယ်။ George Groupie ရဲ့ဥမာကိုနောက်ထပ်နားဆင်ကြည့်ကြရအောင်ပါ
။ He has a fighting chance to win the race, but he needs to train a lot.
ဆီလက်တင်ပြပေးမယ် idiom အသုံးကတော့
pick a fight
ဖြစ်ပါတယ်။စာလုံးပေါင်းကPICK ပကရွေးတာအေကတခု FIGHT fight ကရံဖြစ်တာဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရံဖြစ်ဖို့ရွေးတာပေါ့ idiom ဆိုတဲ့ the white ဒီဘယ်ကလည်းရှင်းပါတယ်ရံဖြစ်ဖို့စာရာဒေါသထွက်အောင်လုပ်တာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Hope ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John picked a fight with the boy next door by snatching foodFrom his hands.
John ga ini bi ga kaung le ko yan sa de ni ni tu le the ga mok ko lu pye ga de le lu ti be ya ba de. George Hope bi de u ma ko naw ta khaw na sin chi ja ya aw ma.
John picked a fight with the boy next door by snatching food from his hands.
Ku se le tin pya bi me idiom a tung ga ro.
Put up a fight.
Phit ba de. Sa long paung ga PUT put ga tamma a phin.ထားတယ်လို့ဒီပေရပြီမယ်လို့ဒီနေရာမှာ you be up ဆိုတဲ့ adverb ကရိယာဝိသေသနနဲ့တွဲပြီး put up ကလှုပ်ဆောင်နေပြတာတယ်လို့ဒီပေရပါတယ် a ကတခု fight fight ကရံဖြစ်တာဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့ရံဖြစ်ပြတာပေါ့ idiom ဆိုတဲ့ the white ဒီပေကလည်းရှင်းတယ် idiom ဆိုတဲ့ the white ဒီပေကလည်းရှင်းတယ်လို့ဆိုရမှာပါကိုကိုလာပြီးရံမှုတယ်လာပိုကြတယ်ဆိုရင်ညီမခံပဲပြန်ရန်တွေ့တာကိုယ်ကိုလာစော့ကားတယ်ဆိုရင်ပြန်ချတာခန့်ချတာရှုံးတော့မှရှုံရောအတတ်နိုင်ဆုံးအတတ်နိုင်ဆုံးမရှုံးရအောင်လို့ကြိုးစားကာကွယ်တာကျမတို့မြန်မာမှာဆိုရင်တော့လွယ်လွယ်နဲ့အရှုံးမပေးတာမျိုးကိုဆိုလိုပါတယ်ဒီနေရာမှာကောင်းတယ်လို့ဒီပေးရတဲ့ good နဲ့တွဲပြီး put up a good fight လို့သုံးရင်နောက်ဆုံးရှုံးတဲ့အထိတင်းခံထားပြီးမတတ်တာတော့မှပဲအရှုံးပေးလိုက်ရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The Republicans put up a good fight during the recent partial government shutdown.
မကြာသေးမီကအစိုးရတစ်စိတ်တစ်ပိုင်းပြရတဲ့အခြေအနေစိုက်တွန်းက Republican တွေဘက်ကနောက်ဆုံးရှုံးတဲ့အထိတင်းခံခဲ့တာတွေ့ရတယ်လို့ထည့်ပေးရပါတယ် George Kupire Umagu, not count Nasin Chijayamba.
The Republicans put up a good fight during the recent partial government shutdown.
Kunosun Timbia Bime, idiom Dungaro.
Come out fighting.
Pipari, Salung Banga, Lare, Ludibiari, COME, Kamgo, OUD out, adverb, Korea with it, Nane to it, be come out, Bingo, Twelara. F-I-G-H-T-I-N-G, fighting a yampita, suro. Sequatung eight, tie eight, diviga, yampi b, twelara bo. Idiom, sir, the white diviga, go kayu jegu, guga, gagwe nambu, satwe kreguga, kugambu, sintin pita. Jamaru, yamama, barbia, jarban, barbian, jarbian, chame, namekan, shumubi, saint, namekan, shumubi, sidane, yinsai met, bomu. Bansgaya, Sueno, a pia chejame, a chini mu, hampin larago, soluda pipari. Diniama, fighting sagai. Diniama, fighting, sure, wohayasa. Let the bimbi, layambi, twelare, rudiviare. Swinging ne, sa tobido. Come out swinging, lule, don't puna mare. Let we wear sama, let we the man uru. Let the bimbi ne, twelare, bonsamugo, miaside, miasi chimare. Come out fighting atone badelu George Kupire Umagu lela chijaya auma.
Both sides of the debate came out fighting. It was fun to watch.
Zaki lubwe ma ne pes lono ga ane mka shomu be apiat chejaro bweji kauna apiat chejaro chi kaune bwe ba webya lu dibi ya bari George Kupire Umagu now to count na sin chijaya auma.
Both sides of the debate came out fighting. It was fun to watch.
Didrimba, English American style American thong Elixasi Sema, Tim Piagere, Etim Thong Vigaro.
A fighting chance. Pick a fight. Put up a good fight. Come out fighting.
Do Pichavare. Now the Dimba, Kuluchimu Male, Nota Idiom Thong Vigo, Sele Tim Piabu Mamu, Samyo Nasin Javashim.
ကုလသတင်းအချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်ပြည်တော်စုမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာလူပြူရဲတပ်ဖွဲ့ဝင်တဦးကြောင့်လူမဲ့အမျိုးသားတဦးသေဆုံးခဲ့ရပြီးနောက်နိုင်ငံတော်ဝန်ဒါဇင်နဲ့ချီတဲ့မြို့တွေမှာချောင်းညာဇက်တိုက်ဘယံပရာဆန္ဒပြပွဲတွေဖြစ်နေတာမှာဆန္ဒပြသူတွေကိုဖမ်းဆီးဖြိုခွဲဖို့သမ္မတတော်နဲ့ထရန့်ကတောင်းဆိုလိုက်ပြီးပြည်နယ်အုပ်ချုပ်ရေးမှ ကျန်းမာရေးအဖွဲ့ကြီးနဲ့ပူးပေါင်းဆောင်ရွက်မှုဆက်မလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပေမဲ့လည်း WHO ဘက်ကတော့အမေရိကန်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်လိုတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်ကဘာတလွားကျန်းမာရေးအတွက်အမေရိကန်အစိုးရနဲ့ပြည်သူတွေရဲ့ဆယ်စုနှစ်ပေါင်းများစွာရရရရထဲ့ဝင်လှူဒန်းမှုတွေဟာအင်မတန်မှများပြားလာပြီးဒီအတွက်ကြောင့်ပဲကဘာတလွားအများပြည်သူကျန်းမာရေးကဏ္ဍမှာထူးခြားတဲ့အပြောင်းအလဲတွေဖော်ဆောင်နိုင်ခဲ့ပါတယ်။ဒါကြောင့်လဲ WHO အနေနဲ့အမေရိကန်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနဦးအခြေအနေမှာ WHO ဘက်ကအပြည့်အဝဆောင်ရွက်ဖို့ပြက်ကွက်တယ်လို့အမေရိကန်သမ္မတထရန့်ကပြောဆိုပြီးပူးပေါင်းဆောင်ရွက်မှုရပ်မယ်လို့တောက်ကြနေမှာပြောဆိုတာပါ။အင်ကာနီမနစ်ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်ကိုမြန်မာစံတော်ချိန်မနစ်၈နာရီကနေ၉နာရီအထိလိုင်းတူမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာပါ။ညာပိုင်းကွန်ဟိုက်ကနေစင်နာယီရေဒီယိုအစီအစဉ်ကိုတော့လိုင်းတူမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA အစီအစဉ်တွေကိုအပိနှာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.